ခုတစ်ခါမှာတော့တခြားပြည်နယ်တိုင်းဒေသကြီးတွေကမဲဆန္ဒနယ်တွေတဲ့အကျိနယ်ဖြစ်နိုင်တယ်လို့ခန့်မှန်းထားတဲ့မဲဆန္ဒနယ်တွေရဲ့အခြေအနေတွေကိုလည်းဒီရန်ကုန်ရုံးကနေမပြတ်စောင့်ကြည့်နေတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင
်။ရှမ်းပြည်နယ်မိုင်းရှုမြို့နယ်အတွင်းကကြေးရွာအုပ်စု၃စုကိုဂျက်ပြတ်ရွေးကောက်ပွဲမတိုင်မီတပတ်အလိုလောက်မှာလုံခြုံရေးအရာပိတ်သိမ်းဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကမဲယုံတွေကိုမဖြတ်သိမ်းပဲမူလနေရာနဲ့၃မိုင်ကနေ၁၈မိုင်လောက်အထိအကွာအဝေးကိုပြောင်းရွှေ့ခဲ့ပါတယ်။ဒီလိုပြောင်းရွှေ့တဲ့နောက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကရွေးကောက်ပွဲကော်မရှင်ကိုမဲဆန္ဒရှင်တွေတွာလာရေးအစဉ်ပြေစေရေးအတွက်စီစဉ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒီကိစ္စကိုအစဉ်ပြေအောင်ဘယ်လိုဆောင်ရွက်ခဲ့လဲဆိုတာကိုမိုင်းရှုမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းဝင်းက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်တို့မဲယုံပြောင်းရွှေ့လိုက်တာအဲဒီမော်မေးကြီးရွာအုပ်စုဝင်းကြောင်းကြီးရွာအုပ်စုနောင်အဲ့ကြီးရွာအုပ်စုငကုအစတွေရွှေ့ထားတာဝါလေကြီးရွာအုပ်စုတစု၄စုရှိပါတယ်အဲ့အတွက်ကိုကိုတိုင်းပဲကားတွေနဲ့ပို့နိုင်မပို့နိုင်ကျွန်တော်တို့စစ်ဆေးပါတယ်အရှင်းပြပါတယ်အခုချိန်ကြီးကိုကားအခောက်၄၀လောက်ကျွန်တော်တို့ရနေပါပြီအားလုံးကျွန်တော်တို့ဓာရီကိုကွန်ဆင်ရပဲစီစဉ်ပေးတာပါခင်ဗျကျွန်တော်တို့ကတော့ကုန်ကြတဲ့ရှိဖို့နေရဖို့အဲ့ဒါတွေကျွန်တော်တို့ကတော့အေးချိန်ပါပါကျွန်တော်အခုသတင်းရသလောက်တော့ကျွန်တော်ရုံးကနေထိုင်ပြီးတော့သတင်းယူနေသလောက်တော့ပုဂ္ဂိုလ်တိုင်းရောမျက်မြင်တွေ့သလောက်တော့ကြီးမားတဲ့ကြံစည်မရှိပါဘူးပြည်သူတွေအေးအေးချမ်းချမ်းနဲ့မဲပေးနေကြပါလေ
ကျေးဇူးမျိုးနဲ့အတွင်းကအချိန်တွေကိုတော့ကျေးဇူးမျိုးနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစောရွှေကအခုလိုပြောပါတယ
်ပေနာယီအတိကတော့ဓမြနယ်လုံးအနေနဲ့၁၈ရာခိုင်နှုန်းကျော်လောက်ပဲလာပေးပါသေးတယ်အဲ့နောက်ပိုင်းတော့မရသေးဘူးအခုကြည့်တော့နေတယ်လို့ပဲဆိုရမှာအခက်အခဲကတော့အဲ့အဆက်တွယ်တစ်ခုပဲကကျွန်တော်တို့ပြည်တော်အုပ်စုအုပ်စုတိုင်းမေယုံတိုင်းကိုကျွန်တော်ဖုံးလွယ်လွယ်နဲ့မရအောင်သူတို့မေယုံကိုဖုံးဆက်လို့မရအောင်ဖုံးခေါ်လို့မရအောင်
မန်ရှူးနဲ့ကျေးပြည်မြို့နယ်ကမဲယုံတချို့ဟာရှမ်းပြည်တမရော်မြောက်ပိုင်းတပ်ဖွဲ့ရဲ့ဌာနချုပ်နဲ့နီးကပ်တာကြောင့်လုံခြုံရေးအခြေအနေပေါ်စိုးရိမ်တာတွေရှိခဲ့ပေမဲ့အခြေအနေဟာအေးအေးချမ်းချမ်းပဲရှိကြောင်းပြောပါတယ်စခိုင်းပြည်နယ်အတွင်းကအကျိနဲ့ရှင်ပြန်ရမယ်အမ်းမျိုးနယ်ကမဲဆန္ဒနဲ့အခြေအနေကိုတော့အမ်းမျိုးနယ်ရွေးကောက်ပွဲကော်မရှင်တွင်းမှဦးခိုင်မျိုးလင်းကအခုလိုပြောပါတယ
်လူတွေကဟိုပုံမှန်တော့ပါပဲအခုဆိုရင်ထွက်ကျော်လောက်ပြီးနေပြီလို့တည်းသိရပါတယ်ဟိုမဲယုံနယ်မှာတိတ်တိတ်ထိုးတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်တချို့ကလည်းဟိုမနစ်တုံးကဆိုရင်နည်းနည်းမိုးလင်းတာနဲ့အများကြီးတိတ်တိတ်ထိုးပြီးတော့လူတွေအများကြီးစောင့်ရတာရှိတယ်သူတို့ကအခုကျတော့အခြေအနေလေးတွေကိုစောင့်ကြည့်တယ်လူပိုင်းရင်ပါသလိုဝင်တယ်အဲ့လိုပုံစံမျိုးဖြစ်လို့ဟိုပြီးတော့တော်တရတဲမို့လို့ကျွန်တော်တို့အမ်းမှာတရတဲမို့လို့ညံနေလေအဲဒါဆိုတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းလာကြတဲ့အောက်ပဲအဲ့လိုပါဟုတ်ကဲ့အေးအေးစစ်စစ်ပါခင်ဗျာဟုတ်ကဲ့ပ
ါဒီကနေ့ဂျာပြရွေးကောက်ပွဲကိုကရချင်းရခိုင်ရှမ်းမွန်စတဲ့ပြည်နယ်တွေနဲ့သခိုင်းပဲခူးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာအများအပြားအေးအေးချမ်းချမ်းနဲ့ကျင်းပနိုင်ခဲ့ပါတယ်ရှမ်းပြည်နယ်မိုင်းရှုမြို့နယ်မဲယုံအမှတ်၄မှာတော့မဲဆန္ဒပေးရာနေရာချထားမှုနဲ့ပတ်သက်ပြီးစောဒကတက်တာတွေရှိခဲ့သလိုပဲခူးတိုင်းဒေသကြီးကြောက်တကားမြို့နယ်မှာလည်းနှစ်ခါပြန်မဲပေးတာလို့ပြဿနာတချို့ရှိခဲ့ကြောင်းနဲ့စကိုင်းတိုင်းမုံရွာမြို့မှာတော့မဲပေးသူရေအတွက်ဟာမဲပေးခွင့်ရှိသူရဲ့တဝက်ကျော်တော့တာရှိကြောင်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကပြောကြပါတယ
်။တခြားပြည်နယ်တိုင်းဒေသကြီးတွေကမဲဆန္ဒနယ်တွေရဲ့အခြေအနေကိုစောင့်ကြည့်နေတဲ့ကုမိုးစောကပြောပြပေးသွားတာပါ။